ဘရဇိုးနိုင်ငံကတတ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်9ယောက်ထပ်မင်းသေးဆုံးပြီးတော့ခမန်းကြီးအဖြစ်နဲ့200ကျော်လောက်ပျောက်ဆုံးနေပါတယ်။ဒီရေကာတာပြိုကျမှုကြောင့်အဲ့ဒီအနီးပတ်ဝန်းကျင်မှာလဲရွှေရည်တွေနဲ့ဖုံးလွှမ်းသွားခဲ့ပါတယ်။ဘရဇိုးနိုင်ငံအရှေ့တောင်ပိုင်းမီနာဂရီပြည်နယ်ကဘရူမာဒီညိုမြို့နာကရေကာတာပြိုကျရာကနေရွှေရည်တွေဖုံးလွှမ်းသွားခဲ့ပြီးတော့လူတွေအတော်များများလဲအဲ့ဒီမှာပါသွားခဲ့တာဖြစ်တယ်လို့ဘရဇိုးအာဏာပိုင်တွေကပြောပါတယ်။ရေကာတာပြိုကျတဲ့အချိန်မှာအဲ့ဒီမှာအလုပ်လုပ်နေကြတဲ့ဝန်ထမ်း200လောက်ဟာရီကာတာအုတ်ချိုရဲ့ရုံမှာနေလေသာစားနေကြတာဖြစ်ပြီးတော့အဲ့ဒီလူတွေလည်းပျောက်ဆုံးတဲ့ထဲမှာပါတယ်လို့မိသားတော်ဝင်ရှိသူတွေကပြောပါတယ်။ဒီရီကာတာကိုစီမံကိုယ်ကဲနေတဲ့ Brazil တပ်ထုတူဖော်ရေးကုမ္ပဏီ Vale ကလည်းရီကာတာပြောကြတာကိုတောက်ချနေကအတည်ပြုခဲ့ပြီးတော့ဝန်ထမ်းနေနဲ့အဲ့ဒီနားမှာနေထိုင်သူတွေကိုအကာအကွယ်ပေးဖို့ကသူတို့ရဲ့ဦးစားပေးကိစ္စဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။ရုပ်သံသတင်းတွေမှာတော့ခေသိဝန်ထမ်းတွေကရှုံးနေထဲမှာနေနေတဲ့သူတွေကိုရဟယနေဘော်ကနေခဲ့ဖို့ကြိုးစားနေတာကိုတွေ့ရပြီးတော့အိန္ဒိကားတွေနဲ့စိုက်ခင်းတွေတော်များများလည်းပျက်စီးကုန်တာကိုတွေ့ရပါတယ်။အာနာပိုင်တွေကတော့မြင်းနေမင်းမှရှိတဲ့မိသားစုတွေကိုသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုချွေကြဖို့လည်းတိုက်တွန်းထားပါတယ်။2015တုန်းကလည်းအဲ့ဒီမီနာဂရီပြည်နယ်မှာပဲတပ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့လို့19ယောက်တည်ဆုံးပြီးတော့အစိတ်အောက်ဖြစ်စေတဲ့တန်ဆွမြစ်ပစ္စည်းတန်ချိန်တန်ပေါင်းများစွာမန်ယာနဲ့ချီပြီးပြန့်သွားခဲ့လို့ဘရာဇီးလ်သမိုင်းမှာလည်းအဆိုးအဝါးဆုံးသဘောပတ်ဝန်းကျင်ထိခိုက်မှုကပ်ဘေးကြီးဖြစ်ခဲ့ပါတယ်ခင်ဗျာ။